အခန်းကြီး6အငယ်1မှ17တပန်ဒါဝိဒ်သည်ရွေးချယ်သောဣသရေလလူ3000တို့ကိုစုဝေးစေပြီလင်ခေရုဘင်ကြားမှကျင်းဝတ်တော်မူသောကောင်းကင်ဘုရားအရှင်သာရဖျား၏နာမတော်နှင့်ဆိုင်သောဘုရားသခင်၏တည်တာတော်ကိုယူဒာပြည်ဗာလာမြို့မှဆောင်ခဲ့ခြင်းကမိမိ၌ပါသောသူအပေါင်းတို့နှင့်တကွထပ်သွားလေ၏ဘုရားသခင်၏တည်တာတော်ကိုလှဲသည့်ပေါ်မှတည်၍တောင်ပေါ်အဘိနဒတ်အိမ်တဲကထုတ်ကြ၏အဘိနဒတ်၏သားဩဇာနှင့်အဟိဩတို့သည်လှဲသည့်ကိုနေရကြ၏ဩဇာသည်ဘုရားသခင်တည်တာတော်အနား၌၎င်းအဟိဩသည်တည်တာတော်ရှေ့၌၎င်းတော်ကြ၏ဒါဝိဒ်နှင့်ဣသရေလမျိုးသားအပေါင်းတို့သည်စောင်းတယောပတ်တာနှဲခရာခွက်ခွင်းတို့ကိုကင်လျက်ဒါဝရဖျားရှိတော်၌အာထုတ်၍တီးမှုန့်ကြ၏နာခုံကောက်နယ်တလင်းတို့ရောက်သောအခါနွားတို့သည်ဖျားသခင်တစ်တာတို့ကိုလှုပ်ရှားသောကြောင့်ဩဇာသည်လက်ကိုဆန့်၍တစ်တာတို့ကိုကင်၏ဒါဝရဖျားသည်ဩဇာကိုအမျက်ထွက်၍သူ၏အပြစ်ကြောင့်ဘုရားသခင်ဒဏ်ခတ်တော်မူသည်ဖြင့်သူသည်တစ်တာတို့နားမှတည်လေ၏ဩဇာကိုဒါဝရဖျားဒဏ်ခတ်တော်မူသောကြောင့်ဒါဝိဒ်သည်ညှို့ငယ်သောစိတ်ရှိ၏ထိုအရက်သည်ယနေ့တိုင်အောင်ပေရဇာဆန်အမည်ဖြင့်တွင်သည်ထိုနေ့၌ဒါဝိဒ်သည်ဒါဝရဖျားကိုကြောက်၍ဒါဝရဖျား၏တစ်တာတို့သည်အဘယ်သို့ငါထံသို့ရောက်ရမည်နည်းဟုဆိုလျက်မိမိနေရာဒါဝိဒ်မြို့တဲသို့တစ်တာတော်ကိုမဆောင်ဘဲဂိတ်တိလူဩဘဘေဒုံအိမ်သို့လမ်းလွှဲ၍ဆောင်သွားလေ၏။ဒါဝရဖျား၏တစ်တာတော်သည်သုံးလပတ်လုံးဂိတ်တိလူဩဘဘေဒုံအိမ်၌ရှိ၏။ဒါဝရဖျားသည်လည်းဩဘဘေဒုံနှင့်အိမ်သူအိမ်သားအပေါင်းတို့ကိုကောင်းချီးပေးတော်မူ၏။အငယ်7မှ19ဒါဝရဖျားသည်တစ်တာတော်ကြောင့်ဩဘဘေဒုံနှင့်သူ၌ရှိသည်မြတ်ကိုကောင်းချီးပေးတော်မူကြောင်းကိုဒါဝိမင်းကြီးကြားသောအခါတဖန်သွား၍ဘုရားသခင်တစ်တာတော်ကိုဩဘဘေဒုံအိမ်မှဒါဝိမြို့သို့ဝမ်းမြောက်သောစိတ်နှင့်ဆောင်ခဲ့လေ၏။ဒါဝရဖျား၏တစ်တာတော်ကိုထမ်းသောသူတို့သည်၆လမ်းသွားပြီးမှနွားနှင့်ဆူပြိုးသောအကောင်တို့ကိုရစ်ပူဇော်လေ၏။ဒါဝိသည်လည်းပိတ်တင်တိုင်းကိုဝှက်လျက်ဒါဝရဖျားရှေ့တော်၌အားထုတ်၍ကလေ၏။ထိုသို့ဒါဝိနှင့်ဣသရေလအမျိုးသားအပေါင်းတို့သည်ကြွေးကြော်လျက်တပိုးမုတ်လျက်ဒါဝရဖျား၏တစ်တာတော်ကိုဆောင်ခဲ့ကြ၏ဒါဝရဖျား၏တစ်တာတော်သည်ဒါဝိမြို့ထဲသို့ဝင်သောအခါရှောလူ၏သမီးမိခာလသည်ပရင်းပေါက်ဖြင့်ကြည့်ရှု၍ဒါဝိမင်းကြီးသည်ဒါဝရဖျားရှေ့တော်၌ကလျက်ခုန်လျက်လာသည်ကိုမြင်၍စိတ်နှလုံးထဲ၌မချီမြဲ့မြင်ပြု၏ဒါဝရဖျား၏တစ်တာတော်ကိုတွင်း၍ဒါဝိဒ်ဆောင်နှင့်သောတဲအလေတွင်သူနေရာ၌ထားကြပြီးမှဒါဝိဒ်သည်မိရှုရရစ်နှင့်မိတ္တဟာရရစ်တို့ကိုဒါဝရဖျားရှေ့တော်၌ပူဇော်လေ၏မိရှုရရစ်နှင့်မိတ္တဟာရရစ်ပူဇော်ခြင်းအမှုကိုပြီးစီးစေသောအခါကောင်းကင်ဘုရားရှင်ဒါဝရဖျား၏နာမတော်ကိုမွဲ့၍ပရိသတ်တို့ကိုကောင်းချီးပေးလေ၏ဤကြေလပရိသတ်ယောက်ျားမိမအပေါင်းတို့အားမုန်တပြားအမဲသားတစ်ထက်စပြစ်တီးဖြင့်တပြားစီဝေငှပြီးမှလူအပေါင်းတို့သည်မိမိတို့နေရာသို့ပြန်သွားကြ၏အငယ်20မှ23ထို့နောက်ဒါဝိဒ်သည်နန်းတော်သားတို့ကိုကောင်းချီးပေးခြင်းငှာသွား၍ရောက်သောအခါရှောလူ၏သမီးမိခာလသည်စီး၍ကြိုလျက်လျှက်ပေါ်သောသူသည်အရှက်မရှိဘဲကိုယ်အဝတ်ကိုချွတ်တဲ့ကဲ့သို့ယနေ့ကျွန်ယောက်ျားကျွန်မိမများရှိတွင်အဝတ်တော်ကိုချွတ်တော်ဤတွေလရှင်မြင်သည်ယနေ့အပင်များလောက်ဘုံကြီးတော်မူပါသည်တကားဟုဆို၏ဒါဝိဒ်ကလည်းသင်အဖနှင့်သူ၏အဆွေမျိုးအပေါင်းတို့ဤကိုစားငါကိုရွေးကောက်၍ဒါဝရဖျား၏လူဤတွေလမျိုးကိုအုပ်ဆိုးသောမင်းအရာ၌ခန့်ထားတော်မူသောဒါဝရဖျားရှိတော်တွင်ပြုသည်မဟုတ်လောဒါဝရဖျားရှိတော်တွင်ငါကခုမီထိုမြမကငါตา၍ရုပ်မာမီကိုထင်တိုင်းကိုကိုตา၍နှိမ့်ချမီတင်ပြောသောကြုံမများမူကားငါကိုချီးမွမ်းကြလိမ့်မည်ဟုမိခာလကိုပြန်ပြော၏ရှောလူ၏သမီးမိခာလသည်တသက်လုံးသားကိုမဖွာမမြင်ရ